မြန်မာနိုင်ငံမှာလွတ်လပ်မှုအတွက်ငြင်းကြံစွာဆန္ဒထုတ်ဖော်နေသူတွေအပေါ်မှာမစင်မချင်းအကြမ်းဖက်တာအပြင်အသက်ပါဆုံးရတာတွေအတွက်မစ္စတာဘုတ်ရောသူပါနှစ်ဦးစလုံးကဝန်းနဲ့ချေကွဲရတယ်လို့ဒေါသလည်းထွက်ခဲ့အောင်အမေရိကန်သမ္မတဂရိုဟောင်းလော်ရာဘုတ်ကတောက်ကြံနေမှာခြေညက်ချက်ထုတ်ပြန်ပြောဆိုပါတယ်မကြခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားလာတာကြောင့်လွတ်လပ်ပွင့်လင်းတဲ့အတိုင်းအတာထူထောင်နိုင်တော့မယ်ဆိုပြီးမျှော်လင့်ရတာကနေမြန်မာစစ်ကောင်းဆောင်တွေကအရင်လိုကြောက်ရွံ့မှုတွေဆင်းရဲနေမှုနဲ့ဖိနှိပ်မှုတွေရှိတဲ့အတိုင်းဝိုင်းဖြစ်အောင်ပြန်ပြီးလုပ်နေတယ်လို့လွတ်လပ်ဆဆနထုတ်ဖော်ကြတဲ့ယာနဲ့ချီတဲ့အပြစ်နဲ့ပြည်သူတွေကိုဖမ်းဆီးထောင်ချတာရရဆက်ဆက်တပ်ဖြတ်တာတွေရှိနေတာကိုရှုတ်ချကြောင်းပြောပါတယ်လွတ်လပ်မှုလိုချင်တဲ့မြန်မာပြည်သူတွေတွန်းလှန်တိုက်ပွဲဝင်နေတာကိုဒီကနေ့မြင်တွေ့နေရတဲ့အတွက်လွတ်လပ်မှုရှိတဲ့နိုင်ငံအားလုံးကမြန်မာပြည်သူတွေနဲ့တစားတဲ့ရက်တရာမှာဖြစ်ကြောင်းလည်းပြောပါတယ်